အခုလိုမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လျှက်စစ်တပ်အပြတ်တောက်မှုပြဿနာဟာအချိန်တိုအတွင်းပြည်လဲသွားနိုင်မယ့်အရေးမဟုတ်ဘူးဆိုတာကိုသိနာလဲပေမဲ့လက်တွေ့ခံစားနေရတဲ့နစ်နာမှုနဲ့လူလားချက်တွေကိုအစိုးရကနေကူညီဖြည့်ရှင်းပေးနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဆန္ဒပြနေသူတွေရဲ့ယုံကြည်ချက်ကိုချိုးနိုင်မပစ်ပဲထိထိရောက်ရောက်စီမံဆောင်ရွက်ပေးသင့်တယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုကိုကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးကိုကိုကြီးကိုဦးတန်းလွင်ထုံးကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြီးဖြေခဲ့ပါတယ
်အခုဒီမီးပြတ်တဲ့ကိစ္စတွေကတော့အထူးသဖြင့်တော့မြို့ကြီးတွေမှာပေါ့လေဒီတော့ခံရတော့တော့ရှားပြီပေါ့အဲ့တော့နည်းနည်းတန်းကြီးကအထက်လျောက်ကလေးဖွင့်လင်းလာတော့လူလူကလည်းသူတို့ညံ့ချက်တွေသူတို့လူအချက်တွေကိုပြင်ပြတောင်းဆိုတာတွေဌာနထုတ်ပေါ်တာတွေလှုပ်လာတော့ဒါဖွင့်လင်းတဲ့လူ့ခွေစည်းမှာဒါကြိုးစားရမယ်ကိစ္စပေါ့နောက်တစ်ချိန်တည်းမှာပဲအခုဒါသတင်းစာထဲမှာဝန်ကြီးကနေပြီးတော့လျှက်စစ်နဲ့ပတ်သက်လို့လူလူရဲ့ပြင်ပြမှုတွေဌာနပြမှုတွေအပေါ်မှာတုံ့ပြန်တဲ့ကြေညာချက်လည်းပေးတယ်ပေါ့ဆိုတော့ဘာလို့ဒါလူလူရဲ့လိုအပ်ချက်ကိုအလေးထားလာတယ်အယူဒဆိုင်နဲ့ပြန်ပြီးတုံ့ပြန်လာတယ်ဆိုတော့ဒါလည်းကြိုးစားရမယ်အချက်ပါ
ဟုတ်ကဲ့လွန်ခဲ့တဲ့ဟို9နှစ်ကျော်ကျော်လောက်ကပေါ့နော်2009ခုနှစ်ကဆိုလို့ရှိရင်လေကုန်စည်နှုန်းကြီးတဲ့ကိစ္စဓာတ်ဆီဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုထင်ကျော်တို့ဟိုဆန္ဒပြတဲ့ကိစ္စတွေအလားတူပဲအဲကိုကိုကြီးတို့ခင်ဗျားတို့ပေါ့နော်ဟိုမင်းကိုနိုင်တို့အပါအဝင်ចောင်းသားတို့လည်းထွက်ပြီးတော့ဟိုစီတန်းဆန္ဒပြတဲ့ကိစ္စလေးတွေဖြစ်ခဲ့တယ်ဖြစ်တဲ့အချိန်တုန်းကတော့အစိုးရအနေနဲ့ကအလုံးကိုထိမ့်သိမ်းခဲ့တယ်ဖမ်းဆီးခဲ့တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်လာတယ်လေအဲ့တော့ဒီလိုဖြစ်လာနိုင်မဲ့အလားအလာတွေရောရှိမယ်လို့ယူဆသလားခင်ဗျအ
ဲအခြေအနေချင်းနည်းနည်းတော့ကွာသွားတယ်ကွာသွားတယ်ဆိုတာကကျွန်တော်တို့အဲ့ဒီကာလတုန်းကဒါစစ်အစိုးရပေါ့အခုကတော့ဖွဲ့စည်းပုံခြေခံဥပဒေလွတ်တော်တွေပေါ်လာတယ်လွတ်တော်ကနေရွေးကောက်တင်မြောက်တဲ့အစိုးရဖွဲ့ပေါ်လာတယ်ဆိုတော့ဒီလိုသက်သနာတွေကိုကင်တွယ်တဲ့ပုံစံလေးပြောင်းလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဆိုတော့တစ်ဖက်ကလည်းပဲအခုသူကလူထုကိုသီးခံမှုပေါ့လေမြစ်တာရက်ခံတဲ့ပြင်ညာချက်လည်းထွက်လာတော့သီးခံမှုဆိုတာကတော့ကျွန်တော်တို့ကသီးခံလာခဲ့တာလျှောက်လုံးပဲအဲ့တော့အခုလည်းပဲညာတွင်ချင်းနေချင်းညာချင်းဒီသက္ကနာတွေကိုမဖြစ်ရှင်းနိုင်ဘူးဆိုတာတော့ကျွန်တော်တို့လည်းဒါနားလည်ပါတယ်ဒါပါပဲလို့သာမန်လူထုရဲ့အမြင်မှာကတော့ကျွန်တော်တို့နိုင်ငံမှာတဘာဝတန်းငွေတွေအပြင်းထုတ်ရောက်နေတယ်ရည်အားသက်စစ်တွေအရင်းမြစ်တွေလည်းအများကြီးရှိနေတယ်ဒါပြပကိုထုတ်ရောက်နေတဲ့အချိန်ဒီမှာဒါပြည်တွင်းမှာအမောင်းနဲ့ငုတ်တုတ်ထိုင်နေရမယ်ဆိုတဲ့ကိစ္စကိုတော့မတင်တတ်တာမှန်ပဲအဲ့တော့နိုင်ငံတော်အနေနဲ့ကဒီ good governance ပေါ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဒါသမရကလည်းအချိန်ချင်းပြောထားတော့အဓိကနိုင်ငံသားတွေရဲ့လိုအပ်ချက်ကိုအထူးပြုပြီးတော့ဆောင်ရွက်တဲ့စီမံချက်တွေဟာလာရှေ့ဆက်ပြီးတော့ဒီလိုမျိုးဆက်စစ်မိတယ်မဟုတ်ပဲနေ့စဉ်ရှုံ့ွေ့နေရတဲ့ပြဿနာတွေကိုဘယ်လိုပဲပုံဖြေရှင်းမယ်ဆိုတာကိုဒါလူမှုနားလည်လက်ခံလာအောင်ရှင်းပြတာမျိုးတွေပါကောင်းမွန်တဲ့စီမံအုပ်ချုပ်ရေးကိုရှင်းသုံးတာတွေပါဆက်ပြီးတော့လုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။အခုကျွန်တော်တို့ကြားရတဲ့လောက်ကတော့ဥပမာအဖြစ်မန္တလေးမှာဆိုလို့ရှိရင်မန္တလေးမှာဆန္ဒပြတဲ့လူတချို့ကိုရဲကနေပြီးတော့ခေါ်ပြီးတော့စစ်ဆေးမေးမြန်းခဲ့တာလေးရှိပါတယ်။အဲ့ဒီအခါမှာဟိုသူတို့သိကျင်တဲ့ကိစ္စကတော့ဒီကိစ္စတွေဆန္ဒပြမှုတွေလှုပ်ရှားမှုတွေရဲ့နောက်ကွယ်မှာဘယ်သူရှိတယ်လဲဆိုတော့အချက်ကိုမေးတယ်ဆိုတော့ဟိုစုံစမ်းတယ်ဆိုတဲ့ဟာလေးတွေကျွန်တော်တို့ကြားရပါတယ်။သဘောကတော့ဒီသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့အခုလိုကိစ္စတွေအပေါ်မှာဒီအာဏာပိုင်တွေရဲ့အခုဖြစ်နေတဲ့လက်ရှိအားနည်းချက်ပေါ့နော်ဒါကိုထောက်ပြီးတော့နိုင်ငံရေးအမျက်ထုတ်လို့တဲ့သူအချို့ရှိနေတယ်လို့အမြန်အာဏာပိုင်တွေကယူဆလာတာတွေဖြစ်နိုင်သလားခင်ဗျအ
ဲကျွန်တော်ကတော့နိုင်ငံတော်အကြီးအကဲတွေရဲ့မိန့်ခွန်းမှာတစ်ခါတည်းလည်းပြောနေတဲ့အချက်ကအမှုချင်းဟောင်းတွေအတွေးခေါ်ဟောင်းတွေကိုပြင်ဆင်ဖို့ဆိုတာဒါကျွန်တော်လည်းသတိထားမိပါတယ်အဲဒီတော့ဒီလိုမျိုးနိုင်ငံသားတွေပြည်သူတွေရဲ့လိုအပ်ချက်ကိုထုတ်ပေါ်တဲ့နေရာမှာတစ်ဖက်ကတာဝန်ရှိသူတွေကိုနိုင်ကလည်းရှုမြင်တဲ့ပုံစံတွေပြောင်းနေတယ်လို့မြင်တယ်။သူကတစ်ခုခုဖြစ်တိုင်းဖြစ်တိုင်းမှာနောက်ကွယ်ရနေပြီးတော့ဘသူလှုပ်ဆော်တယ်လဲဘသူကနေပြီးတော့စီမံဖန်တီးတယ်လဲဆိုတာကိုသဘောအပြစ်ရှာတဲ့ပုံစံတရားခံရှာတဲ့ပုံစံရှင်းကတ်တာတဲ့ကိုဒီသက်သနာတွေဟာဒါအတိုင်းပြည်မှာတကယ်ဖြစ်ပျက်နေတဲ့သက်သနာတွေဆိုတာကိုအရှိတိုင်းရက်ခံဖို့လိုတယ်။အဲ့ဒါကိုဖြည့်ရှင်းမဲ့နည်းလမ်းတွေကိုတစ်နည်းတစ်ကြနဲ့တိတိကျကျစူးပန်းတဲ့ပြင်ဆင်တဲ့လို့မြင်တယ်။အဲ့လိုမှမဟုတ်ပဲနဲ့ဒါလူလူကအရင်တုန်းကတခါမှဆန္ဒထုတ်ပေါ်ခွင့်မရခဲ့ဘူးအခုအစိုးရအသစ်ပေါ်မှာယုံကြည်မျှော်လင့်ပြီးတော့သူတို့ဒီလိုမျိုးဆန္ဒထုတ်ပေါ်ပြသလိုက်ရင်တော့တိတိကျကျကင်တွဲဖြည့်ရှင်းပေးမှာပဲလို့ဆိုတဲ့မျှော်လင့်ချက်ကိုထိုးနှိမ်ပြစ်တဲ့ရှင်းကမှုမျိုးဖြည့်ရှင်းမှုမျိုးတော့မလုပ်သင့်ဘူးလို့လည်းကျွန်တော်ပြန်ပါတယ်
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဆန္ဒပြတဲ့လူလူဘက်ကရောဒီဆန္ဒပြတဲ့ကိစ္စတွေမှာငြင်းချင်းချင်းချင်းနဲ့ဆန္ဒထုတ်ဖော်ဖို့ပဲပြင်ဆင်ထားကြသလားတခြားဘာရီမြန်းထပ်ပို့ပြီးတော့နိုင်ငံရေးအရာတောင်းဆိုမှုတွေတိုးတက်လာဖို့ရှိလာနိုင်တယ်လေခင်ဗျအ
ဲ့တော့ကျွန်တော်တို့ဒီဆန္ဒထုတ်ပေါ်တဲ့သူတွေအပိုင်းကလည်းပဲသတိထားရမှာကကျွန်တော်တို့ကကျွန်တော်တကယ်လိုအပ်တဲ့တကယ်နှစ်လာတဲ့ဟာကိုအထက်အဖွဲ့အစည်းအစဉ်စဉ်ကနေအရေးတူဆောင်ရွက်ပေးအောင်ဆန္ဒထုတ်ပေါ်တာပဲဖြစ်တဲ့ ਨੇ အဲ့ဒီကနေပြီးတော့မလိုလားတဲ့ဟိုအချမ်းဖက်မှုတွေဒါကကိုကိုတိုင်ကမလို့ယုံနေမကဘူးအဲ့လိုအခြေအနေရောက်အောင်တွန်းပို့နိုင်တဲ့ဖန်တီးမှုမျိုးတွေဟာပဲတီးတီးကဖြစ်လာနိုင်တယ်အဲ့ဒါမျိုးတွေကိုလည်းတတိကြီးစွာထားပြီးတော့ရှောင်ရှားတဲ့လို့ကျွန်တော်မြင်ပါတယ
်88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကိုဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်